အဘယ်ရမျိုးနဲ့ရှိကြတဲ့အမျိုးကောင်းသားအမျိုးကောင်းမျိုးပေါင်းတို့မိမိတို့ကအာညာအဝရိယအဖြင့်ဖွေရှာလို့ရသည့်ပစ္စည်းများမိမိတို့ကြီးမှစားမသုံးကြပဲခရမြတ်စွာသာသနာတော်နဲ့ဝေခပြီးတော့သုံးစားကြသည့်အခါသာသနာ့ပုဂ္ဂိုလ်တို့ကလည်းပဲဘုရားမြတ်စွာသာသနာတော်မှာရရှိသည့်ဓမ္မရသတရားအရာပါကိုဘုန်းကြီးတို့သာသနာတော်တန့်ရှင်ရဟန်းများရှိမသုံးစားပဲဘုန်းကြီးတို့ပရိသတ်ဘောသူတော်ကောင်းတို့အားဝေငှပြီးတော့ဓမ္မရသတဏီဝိမု ക്തി ရသကိုဝေငှကစားသုံးကြရအောင်ဆိုတော့ရွယ်ချက်ဖြင့်ပြည့်စံလောကတာဝန်ကြီးပြင်ကြတဲ့ဘုန်းကြီးတို့တရားဓမ္မပေါင်းသူတော်ကောင်းတို့အတွက်ဘုန်းကြီးတို့အပိုင်းကဓမ္မနုဂ္ဂဟတာဝန်နဲ့ဒီနေ့ဘုန်းကြီးတို့ထမ်းကြရအောင်ဓမ္မနုဂ္ဂဟတာဝန်အပိုင်းမှာဒီနေ့ဘုန်းကြီးတို့ပဲရံမျိုးနဲ့သူမျိုးနဲ့သာသူတော်ဆင်းအများတို့အတွက်ကုသိုလ်ကောင်းမှုတစ်ခုပြုတဲ့အခါမှာဒီကောင်းမှုကိုရည်ညွှန်းရမယ်အချက်ဘယ်လိုရှင်ညွန်ပြီးတော့ဘယ်လိုနှလုံးသွင်းပြီးတော့ပြုတတ်တယ်ဆိုတဲ့အကြောင်းအရာတစ်ခုကိုဘုန်းကြီးတို့ခတ်တိုးတို့ပြောပါရစေ။အကြောင်းလဲလို့ဆိုလို့ရှင်ဘုန်းကြီးတို့တနာယီလောက်ဒီကနေ့ညဟောပါမယ်ဘုန်းကြီးတို့တနာယီလောက်ဘုန်းကြီးတို့ဒီကနေ့ညမဟောပါရစေနဲ့။ဘာကြောင့်လဲလို့ဆိုလို့ရှင်ဘုန်းကြီးတို့တောင်းခဲ့တဲ့တရက်ကဘုန်းကြီးရဲ့family doctor ပေါ့အမြဲတမ်းဆွဆွေးနေတာကျမရေးဆရာဝန်နဲ့ဆွဆွေးတော့ကျမရေးဆရာဝန်တလားလောက်နားဖို့ဆိုပြီးတော့ဘုန်းကြီးကိုအကြံပေးပါလားတို့ကြည့်တရားပွဲတွေပေးတံပြီးတော့ဖြည်းဖြည်းနဲ့နားဖို့ရငါလည်းပဲဘယ်လိုမှမဖြစ်နိုင်တော့တညတနာကြီးတနာကြီးတော့ဟောရင်တော့ဒါဆွေးပြေးလိုက်မယ်လို့ဆိုပြီးတော့ဆရာဝန်နဲ့ဘုန်းကြီးတို့သဘောတူပါတယ်အဲဒါကြောင့်ဒီနေ့ညဘုန်းကြီးတို့ဗေဒံမျိုးသားမျိုးသမီးတို့အတွက်တနာကြီးမြအနုမောဒနာတရားဟောလိုက်လို့ရှိရင်ဘုန်းကြီးတို့ပရိသတ်ပေါင်းသူတော်ကောင်းတို့ကျေနပ်ဖို့ကောင်းပါတယ်ဟုတ်လားဒီတော့ယင်လေရီစရောဘုရားရေးသားတဲ့ခန္ဓာအာရဏဓာတ်သစ္စာထဲမှာဘုရားတို့ပရိသတ်ကိုဟိုးယခင်တရားဝဲဒီမှာသင်ပေးခဲ့ဖူးတဲ့စာတစ်ပိုက်ရှိပါအဲ့ဒီစာတစ်ပိုက်ကိုဘုရားတို့ပရိသတ်ပေါင်းသူတော်ကောင်းတို့ဆိုကြည့်ကြကြမှာဘယ်ပိုက်လဲဒါကဥစ္စာအောင်ရဲ့ဘယ်ပိုက်လဲဘယ်ပိုက်မှန်းကုန်မသိဒါကထွန်းကြောမသိဘူးဟလားကဲမသိရင်စောကြည့်ပေါ့ခန္ဓာစံစားသက္ကနှထွေတရားနေမှာဝေဒနာဓာတ်ခန္ဓာမှတ်လို့ခန္ဓာစံစားသက္ကနှထွေတရားနေမှာဝေဒနာဓာတ်ခန္ဓာမှတ်လို့ခန္ဓာစံစားသက္ကနှစ်ထွေတရားနေမှာဝေဒနာဓာတ်ခန္ဓာမှတ်လို့ခိုင်းဆိုကြည့်ပါခန္ဓာစံစားသက္ကနှစ်ထွေတရားနေမှာဝေဒနာဓာတ်ခန္ဓာမှတ်လို့ခန္ဓာစံစားသက္ကနှစ်ထွေတရားနေမှာဝေဒနာဓာတ်ခန္ဓာမှတ်လို့ခန္ဓာစံစားသက္ကနှစ်ထွေတရားနေမှာဝေဒနာဓာတ်ခန္ဓာမှတ်လို့ဘုရားပရိသတ်ရပြီလားဖျားပေးတဲ့အဆောင်အဖွဲ့ကိုတစ်သက်လုံးဆောင်ရမယ်တစ်သက်လုံးဆောင်ရုံနဲ့မဟုတ်ဘူးတဲ့တန်ဖရာဆုံးအောင်ဆောင်ရမယ်ဘယ်လိုဆောင်ရမလဲဖျားပေးတဲ့အဆောင်အဖွဲ့ကိုတစ်သက်လုံးဆောင်ရပါတန်ဖရာဆုံးသည့်တိုင်အောင်ဆောင်ရပါအားကြောင့်ပြောကလေးလို့ဆိုတော့ဘုရားကိုယ်တော်များပြောတော်မူတဲ့ထိုအဆောင်ဖွဲ့တွေကတစ်သက်လုံးတသံတရာလုံးဆောင်ထမ်းမယ်ဆိုရင်တဲ့ဘုန်းကြီးတို့ပရိသတ်များဒုက္ခပေါင်းများစွာကလွတ်ပါတယ်ဟုတ်လားဓမ္မံပါရဏံကိစ္ဆာမိတရား
ပုဂ္ဂဝရာဟူ၍သီကပ္ပံဤဆိုတာတခြားမဟုတ်ဘူးတရားကိုရှင်းသုံးနေတာဖြစ်ပါတယ်။တရားသီကပ္ပံဤဆိုတာဘာလို့ထားလဲ။အေးရှင်းသုံးတဲ့ပုဂ္ဂိုလ်ဒီဓမ္မန္တရဏံကိစ္ဆာမိကိစ္စပြည့်ပြည့်စုံနေ။ဟုတ်လား။အဲ့ဒီတရားကိုရှင်းသုံးတဲ့ပုဂ္ဂိုလ်ဒီဖယားကိုလည်းပဲကိုယ်ပဲပြီးမိတော့တာပါပဲတဲ့ဟုတ်လား။တရားကိုမရှင်းသုံးသေးသမျှတရားကိုမသိမြင်သေးသမျှထိုပုဂ္ဂိုလ်ဖယားကိုကိုယ်တည်းဆိုတဲ့အဓိပ္ပာယ်မရဘူးယောဓမ္မပတ္တိဘောမံပတ္တိဒါဖယားဟောတာယောအရှင်သူသည်ဓမ္မတရားကိုပတ္တိမြင်ဤသောသောတရားကိုမြင်တဲ့ပုဂ္ဂိုလ်မှသာလေမင်္ဂဖယားကိုပတ္တိမြင်တယ်လို့ခေါ်ပါတယ်တရားကိုမြင်မှသာလင်ထိုသူသည်ဘာဖြစ်လဲဖယားကိုလည်းမြင်နေဟုတ်လားတရားမမြင်ဘူးဆိုရင်ဒီဘောကဖယားကိုကောမြင်ရလားမမြင်ပါဘူးတရားမမြင်ရင်ဖယားကိုမမြင်တော့တန်ခါကောထိုဘောကိုမြင်မှမလားမမြင်ပါဘူးအရေးကြီးတဲ့အချက်ဒီတရားဘာလဲတရားကိုမမြင်သေးတဲ့ပုဂ္ဂိုလ်ဒီဖယားကိုလည်းမမြင်သေးဘူးပေါ့။မင်္ဂါကိုလည်းမမြင်သေးဘူးလို့ဆိုရမယ်။အဲဒါကြောင့်ပါရဏဂုံပုံမှန်ပြီးပြီးမြင်မြင်ဖြစ်ကြစေဖို့ဆိုရင်တဲ့အရေးကြီးတာကဓမ္မပါရဏကိစ္ဆာမိဖြစ်ပါတယ်။ဟုတ်လား။ဒီတော့ဘုရားရှင်ကိုယ်တော်များပြီးတော်မူတဲ့ဒီအဆောင်ဖွဲ့တွေကိုတကယ်ပဲဆောင်ထားကြမယ်ဆိုရင်ပရိသတ်ဘောင်သူတော်ကောင်းတို့မှာကိုယ်ကိုယ်ရံအမှန်ရပြီးတော့တန်ត្រာဒုက္ခကလွတ်ကြမှာ။အဲဒါကြောင့်ဣတံကောတရဏံခေမံဣတံတရဏမௌဒ္ဓမံဣတံတရဏမဂ္ဂမသဗ္ဗဒုက္ခပမုစတိဣတံဤမယတရားသံဃာယရဏသုံးပါးကိုတရဏံကိုယ်ကိုယ်သိမှဈိကချင်းဒီခေမံဘေကနေတဲ့ကိုယ်ကိုယ်ရအမှန်ရရဲ့ဒီကိနာပေါ့ကိုယ်ကိုယ်ရအမှန်သုံးပါးမှာခုနကအဓိကရှားတဲ့ကိုယ်ကိုယ်ရဘုရားတော်ပရိသတ်ပြောထားပြီနော်ပါလဲဗျာအေးတရားတရားကိုရှင်းသုံးနေသူဒီဘုရားကိုလည်းကိုယ်ကိုယ်ပြီးတာတန်ခါကိုလည်းကိုယ်ကိုယ်ပြီးတာတရားမရှင်းသုံးသေးဘူးတရားမမြင်သေးဘူးဆိုတဲ့ထိုသူဒီဘုရားရောတန်ခါရောမမြင်ဘူးပဲဟုတ်လားအဲ့ဒါကြောင့်ဣတံခောတရဏံခေမံဣတံတရဏဗုဒ္ဓမံဣတံဤဘုရားတရားသံဃာယရဏသုံးပါးကိုတရဏံကိုယ်ကိုယ်သိမှသိကချင်းသည်ခေမံဘိကံပါတဲ့ဒီယရဏသုံးရကိုယ်ကိုယ်သိမှသိကချင်းသည်ဘာဖြစ်တဲ့ဘိကံနဲ့တဲ့ပရိသတ်ဘံသူတော်ကောင်းတို့ဘိကံနဲ့ကိုယ်ကိုယ်ရာကိုကိုယ်ကိုယ်ကြပါဘိမကင်းနဲ့ကိုယ်ကိုယ်ရာဒီကိုမကိုယ်ကိုယ်ကြရဘူးနော်ဧတံကောတရဏခေမံဧတံဗရဏမௌဒ္ဓမံဧတံတရဏံဤဘုရားတရားသံဃာယရဏသုံးပါးကိုကိုယ်ကိုယ်ကြည့်လို့ဩဒ္ဓမံကောင်းမြတ်လာပါပဲဤဧတံဤဘုရားတရားသံဃာယရဏသုံးပါးကိုယ်ကိုယ်ခြင်းကိုအာဃာမအကြောင်းပြု၍သဗ္ဗေလုံးစုံသောတတ္ထနတ်လူမြတ်မှသုံးများစွာတို့သည်သဗ္ဗဒုက္ခလုံးစုံသောဒုက္ခပေါင်းမှပမုစရေပမုစံတိကောင်းစွာမသွေလွတ်မြောက်နိုင်ကြလေကုန်တည်းတရားကိုမြင်တဲ့ပုဂ္ဂိုလ်သည်ဘုရားနဲ့တန်ခါကိုမြင်ပြီဟုတ်လားတရားမမြင်သေးတဲ့ပုဂ္ဂိုလ်သည်ဘုရားလည်းမမြင်သေးဘူးတန်ခါလည်းမမြင်သေးဘူးသောပုဂ္ဂိုလ်ကိုကိုယ်ရာအမှန်မရဘူးတဲ့ဟုတ်လားအဲဒါကြောင့်ဒီကနေ့ပရိသတ်မဘုရားကောင်းတို့တကယ်ဒုက္ခမှလွတ်ဖို့ဆိုရင်တဲ့ဘုရားပြီးတဲ့အဆောင်ဘက်တကယ်ဆောင်ကိုကိုယ်ရာအမှန်ကိုရအောင်ယူရမှာတဲ့ဆရာကြီးများဘုရောကြီးများမေတော်ကြီးများပြီးတဲ့အဆောင်ခွဲတွေဘုန်းကြီးတို့ပရိသတ်ဆောင်ကြပါရဲ့ဆောင်ကြတယ်နော်ဘေးဒုက္ခလွတ်လိမ့်မယ်ကာကြီးသုံးပါးကျော်နေလိမ့်မယ်အသက်ရှင်မယ်အန္တရာယ်ကင်းမယ်ဒါနံလေးများကင်းဝေးမယ်မိဘေးကကင်းမယ်ခြေဘေးကကင်းမယ်မွေဘေးကကင်းမယ်ဘေးဒုက္ခကင်းဝေးစေဖို့ထိုးထိုးဆရာကြီးတွေပြီးတဲ့အဆောင်ခွဲဆိုဘုန်းကြီးတို့ပရိသတ်များဆောင်ကြတယ်ပေါ့ထို့တော်အဆောင်ဖက်တို့သည်တဘဝအတွေ့တော်ကောင်းကောင်းသိခရရတာမဟုတ်ဘူးဘုရားတို့ပရိသတ်များတန်ပရာဆိုရင်အဲ့ဒီဆရာကြီးများပြီးတဲ့အဆောင်ဖက်ဒီနောက်ကလိုက်မှလားမလိုက်ဘူးလား တန်တရာလိုက်ဖို့မပြောပါနဲ့တန်တရာသုံးအောင်လိုက်ဖို့ဆိုတာမစဉ်းစားပါနဲ့တို့တို့ဆရာကြီးတို့ပြီးတဲ့အဆောင်လေးအဖွဲ့ကြီးဟာဤဘဝတစ်ခုတည်းမှာတော့အိုးအောင်သိအောင်လိုက်ထားမျိုးမဟုတ်ဘူးတချို့များဆောင်းထားလိုက်တာတကောလုံးဇလွယ်တိုင်းရောလယ်ပင်ရောခါရောလက်ကောက်ဝတ်ရောလက်မောင်းရောရှုပ်ချက်ကိုကတ်လို့ချိန်ထားတာပင်းကူအိမ်ကြချိန်ထားတာဒါပေမဲ့အဲ့ဓာဒီတကယ်သိချာကြလားလို့ဆိုတော့မဟုတ်ဘူးတဲ့လေကားအောင်ဝင်မိလို့တဲ့ကုံတော်ရှော့သွားတယ်ဘာသာသမိန်တန်းအောင်ကဝင်မိချင်းပိုးတောင်ပြောင်းသွားသေးတယ်တခါတခါဆရာကြီးတို့ကစိတ်ဆိုးလို့ပြန်နှုတ်သွားတယ်ဆိုတာရှိသေးတယ်မဟုတ်လားဘုရားပေးတဲ့အဆောင်ဖွဲ့ကိုဆောင်ထားဘယ်နဲ့ဝင်အိတ်အိတ်ပြည့်ပြည့်တယ်ဆိုတာရှိသေးလားဘုရားသခင်စိတ်ဆိုးတော်မူလို့ပြန်သိမ့်သွားတယ်ဆိုတာများရှိသေးလားဘောင်းကြီးတော့ဘုရားသခင်စိတ်ဆိုးတော်မူလို့ပြန်သိမ့်သွားတယ်ဆိုတာကဘာသိရှိအနန္တတခါမှမရှိဘူးပါဘူး။နောင်လည်းဘယ်တော့မှမရှိပါဘူး။နော်။အဲဒါကြောင့်တကယ်ဆောင်မိပြီဆိုရင်သိချရတဲ့အဆောင်ဖွဲ့သည်ဘုရားပေးတော်မူသည်ဓမ္မပေးဟုသောအဆောင်ဖွဲ့။ဘာဆောင်တရားအဆောင်နဲ့ဆောင်ထားကြတန်တရာသိချရတယ်ဟုတ်လား။ဒီကနေ့ကောင်းတဲ့အမှုတွေကိုပါကြောင်ပြုသလဲအတော်လျှောက်ရင်ဒုက္ခမှလွတ်ခြင်းလို့ပြုတယ်ဒီလိုဖြစ်ရပါဘုရားဘုရားရည်မှန်းကြဒီကနေ့ကောင်းတဲ့အမှုတွေကိုပါအတွက်ပြုသလဲဒုက္ခမှလွတ်ခြင်းလို့ပြုတယ်ဒီလိုဟုတ်လားဒုက္ခမှလွတ်အောင်ကောင်းတဲ့အမှုပြုတဲ့အဲ့ဒါရည်ချက်အပန်ဖြစ်တယ်ခံစားဖို့စံစားဖို့မှန်းပြီးတော့ပြုတဲ့ကောင်းမှုသည်ရွေချက်မမှန်ဘူးရပါလားဆက်ကြည့်ပဲဒုက္ခမှလွတ်အောင်ကောင်းမှုကိုပြုပါတယ်ခံစားဖို့စံစားဖို့မပြုပါဘူးဆက်ကြည့်ပဲနဲ့ပရိသတ်ကြီးအနုလောမဒီနှစ်ခုပေါင်းစားကြည့်မှတ်တာဟုတ်လားခံစားတာစံစားတာဘာလဲခံစားစံစားစကားနဲ့တွေ့တရားနေမှာဘာပါလဲဝေဒနာတဲ့ခံစားရတာစံစားရတာဘာတွေပါလဲလူစည်းစိမ်တွေမဟုတ်ဘူးနတ်စည်းစိမ်တွေမဟုတ်ဘူးမြမစည်းစိမ်တွေမဟုတ်ဘူးပရိသတ်ဗာသူတော်ကောင်းတို့ခံစားနေရတာစံစားနေရတာဝေဒနာတဲ့အဲ့ဒါကိုသဘောပေါက်သိခြင်းပါလေနော်ခံစားနေတာစံစားနေတာဘာတွေတဲ့လူစည်းစိမ်လားဝေဒနာလားနတ်စည်းစိမ်လားဝေဒနာလားမြတ်မစည်းစိမ်လားဝေဒနာလားမဲလူစည်းစိမ်နတ်စည်းစိမ်မြတ်မစည်းစိမ်နဲ့ဝေဒနာနဲ့ခွဲထုတ်လားဟုတ်လားလူစည်းစိမ်နတ်စည်းစိမ်မြတ်မစည်းစိမ်ဆိုတာကဓဗုံအဲ့ဓာတွေကိုခံစားတဲ့ဝေဒနာကဓဗုံခွဲထုတ်လိုက်တခြားစီဖြစ်သွားပါလားအဲ့ဒီလိုတခြားစီမဖြစ်ခင်ဘုန်းကြီးတို့ပရိသတ်ရှုခွဲမရဘူးတော့။နော်။လူစည်းစင်နာစည်းစင်ပြမစည်းစင်တွေကိုစုပြီးတော့တပုံပုံထား။ဟုတ်လား။လူဘဝနဲ့ဘဝပြမဘဝပေါ်အကုန်လုံးတစ်လုံးနဲ့ကြောက်လိုက်မယ်။ဘုံသုံးပါးဆိုတာကိုတပုံပုံလိုက်ကြ။ဘုံသုံးပါးကိုဘယ်လိုပုံရမလဲတပုံ။အဲဒီမုံဘုံမှာခံစားရတဲ့ဆန်းစားရတဲ့ဝေဒနာဆိုတာကဓပုံပုံလိုက်ပါဟောဘယ်နှပုံရဘုံသုံးပါးကဓပုံမုံသုံးပါးမှာခံစားရတာဆန်းစားရတာဆိုတဲ့ဝေဒနာတွေကဘယ်နှပုံဖြစ်တယ်ဘုံသုံးပါးနဲ့ဖြစ်တော့စည်းစိမ်တွေရဲ့ဝေဒနာရဲ့တခြားစီလို့ကွဲအောင်ခွဲပြီးတော့သဘောကျအောင်ယူကြပါဟုတ်လားအဲ့ဒီတော့ဘုံသုံးပါးဆိုရရင်အဲ့ဒီဘုံသုံးပါးမှာခံစားရတဲ့စံစားရတဲ့ဝေဒနာဆိုရရင်နှစ်ခုဖြစ်လာတယ်ဒီဝေဒနာကိုဘုရားရှင်ကိုယ်တော်မြတ်ကဘယ်လိုဟောသလဲဒုက္ခလို့ဟောသလားဒုက္ခလို့ဟောသလားအတ္တလို့ဟောသလားအနတ္တလို့ဟောသလားအနိစ္စဖြစ်နေတဲ့ဝေဒနာအနတ္တဖြစ်နေတဲ့ဝေဒနာအကုန်စုလိုက်တော့ဒုက္ခဟုတ်လားခန္ဓာစံစားသက္ကနာထေတရားအနေမှာဝေဒနာဒတ်ခန္ဓာမလောရထားပါလား ဒီကနေ့ဘုန်းကြီးတို့ဗဘဲတော်မျိုးနဲ့သူမျိုးနဲ့သာတရားဓမ္မဘောင်းသူတော်ကောင်းတို့ကမဟာပင်တော်ကြီးကျောင်းတဲ့အတဲမှာသတင်းသုံးတော်မူကြသည့်သံဃာတော်ရှင်နဲ့တို့အာမိသင်ငါဝရကြစေရန်ရှိစိတ်တမ်းရည်ဒီနိဗ္ဗာန်မြော်မှန်းလျက်ကတိလျာသင်္ကန်းလူတန်းဆက်ကကြသည့်အခါမိမိတို့ဘက်ကတဲ့ခံစားဖို့စံစားဖို့ဆိုတဲ့မျော်လင့်ချက်တွေပါသွားမယ်ဆိုရင်ပေါ့ခန္ဓာချင်းလို့စားစားချင်းလို့ဒီကောင်းမှုတွေကိုပြုကြပါလေဆိုတော့ညောင်းလင်းချက်တွေပါခဲ့မယ်ဆိုရင်ပေါ့ဟုတ်လားအဲ့ဒါပါဖြစ်တော့ဆိုတော့ဒုက္ခကိုတောင်းပြီးတော့ပြုတာဘာကိုတောင်းပန်ခိတ္တိနာအချင်းချုပ်မယ်ဆိုရင်ပင်စငါးပါးကောင်သောဥပါဒံနဲ့ခန္ဓာဥပါဒံနဲ့အတွဲလိုက်ရှိတဲ့ခန္ဓာတို့သည်ဒုက္ခတရားတို့ပါကအကျဉ်းချုပ်ပြောရင်ဥပါဒံနဲ့တွဲနေတဲ့ခန္ဓာသည်ဗါရလေဥပါဒံနဲ့တွဲတဲ့ခန္ဓာဗာနဲ့တွဲဒီတော့ဘုန်းကြီးတော်ပြိသာဘသူတော်ကောင်းတဲ့ကလူဘဝဆိုတာလုံးတရားဆင်းရဲတွေနတ်ပြည်လန်းတောင်းရရင်ကောင်းမယ်ဆိုပြီးတော့ဒုက္ခိသုခံပတ္တိယတိဒုက္ခရောက်နေတဲ့ဒီဘဝကနေဟိုချမ်းသာတခုလွန်ပြီးတော့တောင်းလိုက်တဲ့အခါကျတော့တို့ချမ်းသာကိုတောင်းတယ်ဆိုတဲ့သဘောဒီပါပါလဲချမ်းသာဒုက္ခကိုလှမ်းပြီးတော့တောင်းလိုက်တယ်ဆိုတာပါပါလဲဘောဘဝမှာဖြစ်မဲ့ချမ်းသာကိုလှမ်းပြီးတော့တောင်းတယ်ဆိုတာဒနာဟုတ်လားတောင်းလို့ရလာတာကပါလဲဆိုတော့ဝေဒနာတောင်းတာဒနာတောင်းလို့ရတာကလူစည်းစိမ်ခံစားရတယ်ဝေဒနာပဲရမယ်နတ်စည်းစိမ်ခံစားရတယ်ဝေဒနာပဲရယမချမ်းသာခံစားရတယ်ဘာရအဲဒီလိုချမ်းသာနတ်ချမ်းသာယမချမ်းသာလှမ်းပြီးတော့တောင်းနေတာတနေတာတောင်းတနေတာကတဏှာဟုတ်တာတောင်းတာကဘာလဲတဏှာနဲ့တောင်းတော့ပြိသာပေါင်းသူတော်ကောင်းတို့ဘာရသလဲတဏှာနဲ့တောင်းရင်ဝေဒနာဆိုတဲ့ဒုက္ခသစ္စာကိုမရဘူးလားမရပါဘူး။ဘုရားပရိသတ်ကြိုက်ခြင်းမှကြိုက်လိမ့်မယ်။ဘုန်းကြီးပြောမလို့တဏ္ဏသမှုတရားဝေဒနာသမှုတရားဟုတ်လားမရပါဘူး။အဲ့ဒီစာကြိုက်ခဲ့လား။တဏ္ဏပစ္စယဝေဒနာဆိုရင်ဘုန်းကြီးတို့ပရိသတ်မကြိုက်ဘူး။ဘာလို့မကြိုက်သလဲပရိစ္ဆာသမုပ္ပါကဝေဒနာပစ္စယတဏ္ဏပဲကြည့်တယ်မို့လားမှန်ပါဗျာခုဘုန်းကြီးကတဏ္ဏသမှုတရားဝေဒနာသမှုတရားအဓိပ္ပာယ်တော်ကိုရွတ်တော်ဘုန်းကြီးတော်ပရိသတ်ကြိုက်ပါမလားဟင်ဘယ်ပါဠိတော်ကြီးရွတ်ထားတာမကြိုက်လို့ပဲဖြစ်တယ်ဆိုရလိမ့်မယ်တဏ္ဏသမှုတရားဝေဒနာသမှုတရားတဏ္ဏသမှုတရားဝေဒနာသမှုတရားတဏ္ဏသမှုတရားဝေဒနာသမှုတရားဆိုကြည့်ပါတဏ္ဏသမှုတရားဝေဒနာသမှုတရားတဏ္ဏသမှုတရားဝေဒနာသမှုတရားတဏ္ဏသမှုတရားဝေဒနာသမှုတရားကောင်းလိုက်တာသစ္စာကမ္မထစည်းကြံကြတာနော်ဘုရားပရိသတ်မြန်မြန်ကြီးဆိုရမယ်တဏ္ဏသမှုတရားတဏ္ဏဖြစ်ခြင်းကြောင့်ဝေဒနာသမှုတရားဘာဖြစ်တဲ့အမလီတဏ္ဏဖြစ်ရင်ဝေဒနာဖြစ်မယ်တဲ့ဘုန်းကြီးကပြောနေတာဘုန်းကြီးတို့ပရိသတ်တက်ထားတဲ့ပရိသတ်သမှုပါသင်္ဍန်ကတော့ဝေဒနာဖြစ်ရင်တဏ္ဏဖြစ်တဲ့ဝေဒနာဘာသစ္စာဒုက္ခသစ္စာပါဗျာ။တဏ္ဏကဘာသစ္စာဒုက္ခသစ္စာပါဗျာ။သမုဒယသစ္စာသည်အကျောင်းဒုက္ခသစ္စာသည်အကျိုး။အဲဒါကြောင့်အကျောင်းသမုဒယသစ္စာကြောင့်သာလျှင်အကျိုးဒုက္ခသစ္စာဖြစ်ရမှာ။အဲဒါကြောင့်ဘုန်းကြီးတို့ကတဏ္ဏသမုဒယဝေဒနာသမုဒယဒီပါဠိတော်ကိုဆိုပါတယ်ပရိစ္ဆာသမုပ္ပါသင်္နန်းတဲ့ပုဂ္ဂိုလ်တွေနဲ့ငင်းငင်းနဲ့နောက်မှဒုတိုက်ငင်းကြရအောင်ဟုတ်လားဒုတိုက်ငင်းကြရအောင်စိတ်ကလေးသဘောကိုဟုတ်လားပရိစ္ဆာသမုပ္ပါကြီးသွားတယ်လို့ဘုန်းကြီးတို့မပြောဘူးပရိစ္ဆာသမုပ္ပါသူ့နိဗ္ဗာန်သူထား ဘုန်းကြီးတို့ကသစ္စာနဲ့ပြောနေတယ်။ဘာနဲ့ပြော။သစ္စာနှစ်ပါးလေ။သမုဒယသစ္စာ၊ဒုက္ခသစ္စာ။ဝေဒနာဆိုတဲ့ဥစ္စာဟာခန္ဓာ၅ပါးထဲမှာသူမပါဘူးလား။ခံစားတာ၊စံစားတာ၊ဝေဒနာခန္ဓာ။ဟုတ်လား။ခံစားစံစားသက္ကနှစ်ထွေးတရားနေမှာပါတယ်လေ။ဝေဒနာဓာတ်ခန္ဓာမလို့အဲ့ဒီဝေဒနဲ့ခန္ဓာဆိုတာဒုက္ခသစ္စာလားသမုဒယသစ္စာလားဒုက္ခသစ္စာဆိုတာအကျိုးလားအကြောင်းဒုက္ခသစ္စာအကြောင်းမဟာသိန်းတော်ကြီးကြောင်းမြန်ပြန်သွားလိုက်တယ်ဒုက္ခသစ္စာမှန်တယ်များအကျိုးဟုတ်လားဝေဒနာဆိုတဲ့ဒုက္ခသစ္စာလေခန္ဓာထဲမှာပန်းနေတဲ့အတွေ့အကြုံခန္ဓာ၅ပါးထဲမှာပန်းနေတဲ့အတွေ့အကြုံဒုက္ခသစ္စာအကျိုးအဲ့ဒီဝေဒနာဆိုတဲ့ဒုက္ခသစ္စာဘာကြောင့်ဖြစ်တယ်လဲဆိုတော့သမုဒယသစ္စာတဏှာကြောင့်ဖြစ်တာသမုဒယသစ္စာတဏှာကြောင့်ဖြစ်တာကိုဘုန်းကြီးတို့ပရိသတ်ငြင်းအောင်မလားမငြင်းနိုင်တာလားမငြင်းတော့ဘူးလားဒီလိုလောက်ထားမှာမငြင်းနိုင်ဘူးဆိုတော့ငြင်းတော့ငြင်းနေသေးတယ်ငြင်းမရတော့ဒီလိုဖြစ်ပြီထုံးကြောစကားခြံထားတယ်ငင်းရင်လာခဲ့အကြောင်းကြမှာငင်းမယ်ကျုံးလို့ရှိရင်တော့ထောကြောဂျွန်းထောတဏ္ဏသမုဒယဒုက္ခသမုဒယဒီစာကိုဆောင်းထားဟုတ်လားရှိသေးတယ်နန္ဒီသမုဒယဒုက္ခသမုဒယဒါလည်းရှိသေးတယ်နန္ဒီသမုဒယနန္ဒီရာဂဖြစ်ခြင်းကြောင့်ဒုက္ခသမုဒယဒုက္ခတွေဖြစ်တယ်နန္ဒီယကရှိရင်ဘာဖြစ်လဲ။နန္ဒီယကဆိုတာတဏ္ဏ။နန္ဒီယကဆိုတာတဏ္ဏ။အဲဒါကြောင့်နန္ဒီရာဂသည်တဏ္ဏဖြစ်ခြင်းကြောင့်နန္ဒီရာဂပုတ်ရဲ့တရားကိုယ်ကိုဖော်ထုတ်ပြီးတော့တဏ္ဏသမုဒယဒုက္ခသမုဒယလို့ဘုန်းကြီးတို့ဆိုလိုက်တယ်။ပုံနောဝါဒသုတ်တံ။ဘာသုတ်တံ။ဟေးရှင်ပေါင်းနာမတေကိုဘာရပြီးတဲ့ဩဝါဒတွေတော့ဟုတ်လားခံစားရတာစံစားရတာဘာတွေပါလိလူစည်းစိမ်လေးလားဝေဒနာတွေလားစည်းစိမ်တွေလို့ပြောခဲ့ရင်ပရမတ္ထသစ္စာလို့မရောက်ဘူးနော်ခံစားရတာစံစားရတာဝေဒနာပဲလို့ပြောတော့ပရမတ္ထသစ္စာလို့ရောက်သွားတယ်အဲ့ဒီပရမတ္ထသစ္စာကိုအရိယသစ္စာလို့ရောက်အောင်ရှုရမှာမမိလားလူစီစဉ်လူချမ်းသာဆိုတာသမုတိသစ္စာဟုတ်လားအဲ့ဒါတွေခံစားတဲ့ဝေဒနာလို့ဆိုလိုက်တော့ပရမတ္ထသစ္စာဟုတ်လားဝေဒနာသည်ခဏတည်းခဏတည်းပြည့်စည်နေသောကြောင့်အနိစ္စပါရကပြည့်စည်တဲ့ဝေဒနာသည်ဒုက္ခပါရကလို့ရှင်းရင်တော့ပါတယ်လေအရိယသစ္စာဘယ်နဲ့ဆင်းရလူချမ်းသာနဲ့ချမ်းသာအဲ့ဒါလို့ပြောရင်သမုဒိသစ္စာခံစားရတာဆံစားရတာဝေဒနာပဲလို့သဘောဆိုင်အောင်စဉ်းစားတဲ့အခါပရမတ္ထသစ္စာအဲ့ဒီဝေဒနာတွေဟာဒုက္ခသစ္စာရေလို့ဘယ်မှမရှိဘူးတဲ့ဟုတ်လားဝေဒနာမှန်ရင်ဒုက္ခသစ္စာရေလို့ဘယ်မှမမရှိပါဘူးဒုက္ခသစ္စာရှိပါတယ်ဟုတ်လားသစ္စာ၄ပါးထဲမှာဒုက္ခသစ္စာများဟောလားမှန်ပါဗျာ။ခင်ဗျားတို့ဟောကျင်သေးလား။ကထွန်းကျော်ဟောကျင်သေးလား။မှန်ပါဗျာ။မဟောနဲ့ရှိဘူး။ဟုတ်လား။ဒုက္ခသစ္စာမှတပါးတခြားပါရှိတယ်။အဲဒါကြောင့်ခံစားရတဲ့စံစားရတဲ့ဝေဒနာအကုန်လုံးနဲ့ဘယ်ဘုံရောက်လို့ဘယ်ဘဝရောက်လို့ဘာပဲခံစားရစံစားရအကုန်လုံးကဘာသစ္စာကိုသူခံစားနေရလဲ။အဲ့ဒီဒီဉာဏ်ရောက်ရင်သူပုဂ္ဂိုလ်ရဲ့ဉာဏ်သည်အရိယသစ္စာဉာဏ်နဲ့ဟုတ်လားသစ္စာအဆင့်30ပြောပါတယ်လူစည်းစိမ်လူချမ်းသာနာစည်းစိမ်နာချမ်းသာပြန်မှချမ်းသာဆိုတာဒီအကုန်လုံးတစ်လုံးနဲ့သမုဒ္ဓိသစ္စာဟုတ်လားချမ်းသာချမ်းသာဆိုတာလောကကသမုဒ္ဓံလူသာချမ်းသာခေါ်တာတော့တကယ်ချမ်းသာမရှိဘူးဟုတ်လားသတိရပါရမတ္ထတရားပါလဲဆိုတော့အဲ့ဓာတွေခံရတာစံရတာဝေဒနာပါပါလဲ ဝေဒနာမှန်ရင်ပျက်စီးခြင်းအဆုံးရှိတဲ့အတွက်ကြောင့်သူသည်ဒုက္ခသစ္စာပါရကဟုတ်လား ဒီစဉ်ချမ်းသာတော့တင်ပြောရင်သမုဒိသစ္စာခန္ဓာဆက်ဆက်ဆိုတဲ့ဝေဒနာပေါ်တင်ပြီးတော့ပြောတော့ပရမတ္ထအဲ့ဒီဝေဒနာသည်ပျက်စီးခြင်းအဆုံးရှိလို့ဒုက္ခပါရကလို့သင်ခြင်းတော့မှအရိယသစ္စာဟုတ်ကြလားသစ္စာကိုမမြင်ဘူးဆိုရင်ဘုရားပရိသတ်ကြီးဒုက္ခမှမလွတ်ဘူးပဲတော့ကြလားအဲဒါကြောင့်ခံစားဖို့စံစားဖို့ဆိုတဲ့မျောလင်းချက်နဲ့များကောင်းမှုမပြုကြနဲ့ဒါပြောတာခံစားဖို့စံစားဖို့အရင်မျောတွင်းပြီးတော့ကောင်းမှုကိုပြုကြမယ်ဆိုရင်ထိုပုဂ္ဂိုလ်ဒီဘာကိုမျောလင်းနဲ့ဒုက္ခမှာပါပဲခံစားဖို့စံစားဖို့ကိုတောင်းတယ်သဘောသည်တဏ္ဏအဲ့ဒီတဏ္ဏကဘာတောင်းကလေးလို့ဆိုတော့ဝေဒနာကိုတောင်းတာဘာကိုတောင်းလဲတဏ္ဏကတောင်းတဲ့အတွေ့အကြုံဟိုခံရဆံရတာကဝေဒနာဆိုပြီးတော့မဖြစ်လားတဏ္ဏကြောင့်ဘာဖြစ်လဲခန္ဓာသမုဒ္ဒယဝေဒနာသမုဒ္ဒယဟုတ်လားတဏ္ဍီဟူသောသမုဒယသစ္စာကြောင့်ဝေဒနာဆိုတဲ့ဒုက္ခသစ္စာတွေဖြစ်ရလေခြင်းလို့သင်ခြင်းရပါဘောရီတော်ပရိသတ်ကြီးဥပမာနော်အေလူဒီလူလောကနာဒီနံလောကဗြမဒီဇမလောကဆိုတာဘာနဲ့တူလဲဆိုတော့အိုကင်းဘူကြီးနဲ့တူတယ်ဘာနဲ့တူလူဒီဘာနဲ့တူသိစိတ်တော့အောက်ကမိတွေတို့ဥက္ကင်းကြီးပူပြီးတော့နေတယ်လို့ပဲလူပီကြီးပူလိုက်တာအေးတဲ့လူပီမိရင်ပေါ်ရှာစားမှာဘယ်နေရာလေးများအေးမှာကဗာမိတွေဆုံးအောင်ရှာဥက္ကင်းဘူပမာသိစိတ်တော့လောင်းနေတဲ့ကဗာမိကြီးတွေတွေ့ရမယ်အေးချမ်းတဲ့နေရာရဲ့လို့ဤမိရင်မှာရှိပါဦးနော်နာဒီတက်ပြီးတော့ရှာတော့ဘုန်းတော်မိသားအေးမေတော့မောင်းမင်းနဲ့ဟိုလဲလောင်းတာပဲဇမတိကြတော့လေလောင်နာပဲဒီတော့ဘုံသုံးပါးဆိုတာမိတဟုံဟုံလောင်နေတဲ့မိဥခင်ကြီးတဲ့ဥခင်ဘုကြီးဒီလိုနှလုံးသွင်းလိုက်ကြပါကာမယူပအာယူပဆိုတဲ့ဘုံသုံးပါးဒီမိတဟုံဟုံတောင်းလောင်နေတဲ့ဥခင်ဘုကြီးနဲ့တူလှခြင်းဤတကားဟုတ်လားအဲဒီကာမယူပါအယူပါစတဲ့ဘုံသုံးပါးမှာပရိသဘောသူရကတော့ခံစားနေရတဲ့စံစားနေရတဲ့ဝေဒနာတွေကတော့ဗါတယ်လေဝေဒနာတွေကဗါတယ်လေအပန်းတုံးနဲ့တူလာခြင်းဤတကားဟမ်အပန်းတုံးဩကိနေထဲတော့မကပ်ဘူးလားလူတီနတ်ဒီဗြမဒီဆိုတဲ့ဘုံသုံးပါးမှာစိတ်စဉ်ကိုခံစားတဲ့ဝေဒနာဆိုတဲ့အပန်းလေးတုံးဟာလူတီရောနာဒီရောက်ဇမတိရောက်လူသီးစဉ်ခံစားနာသီးစဉ်ခံစားဗြဟ္မာချမ်းသာခံစားအဲ့ဒီခံစားတဲ့ခံစားနေတော့ဝေဒနာသည်တဲ့ဘုံသုံးပါးဆိုတဲ့ဩကင်းဘူးထဲမှာကပ်နေတယ်တဲ့ဟုတ်လားဒီတော့ဘုံသုံးပါးဆိုတာကိုဩကင်းဘူးလို့ပြောခဲ့တယ်ဘာကြောင့်ပူဇလင်းလို့ဆိုတော့ဇာတိဇာရာပြတိမရဏသောကပိတိဝဒုက္ခဒေါမနဘဥပါယာသရာဂဒေါသမောဟဆိုတဲ့မိတ္တဆက်တပတ်တော့ဟုံးဟုံးတောက်တော့လို့ပါဖြစ်လေဘုံသုံးပါးသည်ပူရကြည်ဤတကားမိတ္တဆက်တပတ်တောက်လောင်းနေတဲ့ဘုံသုံးပါးသည်ပါဖြစ်တဲ့ဘာနဲ့တူတဲ့အဲဒီတော့လူဘုံမှာစည်းစင်ခံနေနတ်ဘုံမှာစည်းစင်ခံနေပြမပြမစည်းစင်ခံနေဆိုတဲ့ဒုပုဂ္ဂိုလ်တွေကပါဖြစ်တာလေဩကင်းဘူးထဲမှာကပ်နေတဲ့အပန်းတုံလို့တဲ့အလောင်းခန့်နေရတယ်ဟုတ်လားအပန်းတုံဒီဩကင်းမှာဘာကြောင့်ကပ်ရသလဲလို့ဆိုတော့တိအပူဓာတ်ရှိတယ်နှိအပန်းတုံမှာအဆူဓာတ်ရှိတယ်အကြောင်းပဲနော်ဗျဩကင်းကဘူရာရဲ့အပန်းကဆူရာရဲ့အကြောင်းနှစ်ပါးကြောင့်ဒီဩကင်းနဲ့အပန်းစီကပ်ရတယ်အနေနဲ့အမှဆိုပေမဲ့ဩကင်းအင်းနေလို့ရှိရင်မကပ်ဘူးဩကင်းပူကျင်နိုင်ဘူးတဲ့ကြောက်ခဲပြည့်ခဲတော့ဩကင်းနဲ့ကပ်သေးလားကြောက်ခဲပြီဩကင်းပူကြည့်တဲ့ဘာကြောင့်မကပ်မလဲအစိုးဓာတ်အစီဓာတ်မရှိဘူးဟုတ်ကြလားသုံးနည်းသူသာပဲဘုန်းကြီးတို့ပရိသတ်ဘုရားကောင်းတော့ပြုလိုက်တဲ့ကုသိုလ်စေရနာထဲမှာတဏှာဆိုတဲ့အစီဓာတ်ပါပါတော့ရင်တော့ ေဘာလို့ရမလဲခွာလိုက်ကြဒါနနိရောဓဒုက္ခနိရောဓဆိုလိုက်ဒါနနိရောဓဒုက္ခနိရောဓဒါနနိရောဓဒုက္ခနိရောဓဒါနနိရောဓဒုက္ခနိရောဓဧကဝေပရိသန်လေးပါးခြင်းသောခြင်းသမီးတော်တဏ္ဏနိရောဓတဏ္ဏချုပ်ခြင်းကြောင့်ဝါဏ္ဏတိနိရောဓနန္ဒီရာဂချုပ်ခြင်းကြောင့်ဒုက္ခနိရောဓဥက္ကိမှုနဲ့တူတဲ့ပုံသုံးပါးမှာအသာတည်းနဲ့တူတဲ့ဝေဒနာထဲမှာတဏ္ဏအစည်းဝင်ပြီးတော့အကခံရအလောင်းခံရတဲ့ဒုက္ခတွေမှာချုပ်ငြိမ်းသည်လားပါးမှာအသာတည်းနဲ့တူတဲ့ဝေဒနာထဲမှာတဏ္ဏအစည်းဝင်ပြီးတော့အကခံရအလောင်းခံရတဲ့ဒုက္ခတွေမှာချုပ်ငြိမ်းသည်လို့အဟံသာဘုရားရှင်ကိုရောမြတ်သည်ဝါဒမိကရုဏာရှိတ္တမေတ္တာအဖြင့်ဟောကြားတော်မူခဲ့ပါပေသတည်းဘိရဘိသမယပန်းမေအောင်မှာနတ်သမီး900ပန်းခူးလို့ပန်းမေထိတ်ချာမှာနတ်သမီး900ပန်းခူးလို့ပန်းမေအောက်ကနတ်သမီး900ပန်းကောက်လို့ကောက်ပြီးတဲ့ပန်းတွေကိုပြီးကုန်ပြီးကုန်ပြီးတော့သူ့ဗြဟ္မခေါ်တဲ့နတ်သားကြီးကိုပန်းဆက်လို့တဲ့ဒီသုတ်တနာဘုရားနော်သူ့ဗြဟ္မပုတ်ပန်းမေအောက်ကနတ်သမီး900ပန်းခူးကြတယ်အဲပန်းကောက်ကြတယ်ပန်းမင်းထိတ်ဆဲကနတ်သမီး900ကပန်းနေခုတစ်ချက်ဆိုပန်းနေခုပြီးတော့ပန်းနေချွေချွေပြီးတော့ခြားကြတယ်ဟုတ်လားမိခင်ကနတ်သမီး900ပန်းနေကောက်ကောက်ပြီးတော့ဒီကုန်းဒီကုန်းပြီးတော့ပန်းကောင်းတွေကိုသူ့ပြမနတ်သားကြီးသွားသွားမဆက်ကြဘူးလားတော်တော်ကြတော့ဘာဖြစ်လဲဆိုတော့မိခင်ကပန်းတပွင့်မှကြာမလာဘူးပန်းနေအကြအကုန်ရက်သွားတယ်ဟဲ့ပန်းဖို့နေမလာတော့ဘူးကြည့်ပါဟဲ့ဆိုပန်းမင်းထိကြကြည့်လိုက်တော့တချင်းဆိုတဲ့အပန်းလည်းတိတ်သွားတယ်တချင်းကတိတ်ပြီပန်းမင်းထိဖျားကနတ်သမီးတွေဘယ်ရောက်ကလေးလို့ကြည့်လိုက်တော့နတ်သမီး900တယောက်မှမရှိတော့ဘူးတဲ့ဟုတ်လားတချင်းကတိတ်ရင်ပန်းမင်းထိဖျားမှာနတ်သမီးရှိသေးလားရှိပါဘူးဗျာအေးပန်းမင်းထိကြနတ်သမီးလေးရှိဖို့ရန်ဘုန်းကြီးတို့ပြောရင်တချင်းကမတိတ်ဖဲဆိုရမလို့တောင်းကြရတယ်ဟုတ်လားတချင်းတယ်တိတ်ရောနတ်သမီး900လဲပျောက်ကြရောပန်းမေအောင်ပန်းနေလာသေးလားမလာပါဘူးအဲဒီမှာပန်းကောက်တဲ့နတ်သမီး900ထိထိပြပြသူ့ပြမနတ်မင်းကိုပြီးပြီးတော့တော်ဦးတယ်လေဟောအမောင်သူ့ပြမပန်းမေထိပြကအတန်တိတ်တော့ပန်းပွင့်နေမလာတော့ဘူးနတ်သမီးတွေလည်းတယောက်မှမရှိဘူးဘယ်ပြောရောက်တဲ့မသိဘူးနတ်မင်းဒိဗ္ဗဆက်ခုအဘိဉ္စင်းနဲ့ကြည့်ပါဦးဆိုတော့ဘုဗျာမနတ်သားဗာနဲ့ကြည်တယ်ဒိဗ္ဗဆက်ခုနဲ့ကြည်တယ်။ပန်းမင်းထိကြကတချင်းစောပန်းခူးတဲ့နတ်သမီးတဲ့900 900အကောင်လုံးအကောင်လုံးတမြောင်လုံးတမြောင်လုံးပေဆောင်လို့အဝီစီငရဲကိုသွားကြတယ်။ဘယ်သွားတယ်။မြင်လိုက်တာနော်။ချုံစောအတန်လေးပြောက်ရောက်900စလုံးပြောက်ပြီးတော့ဘယ်ရောက်ကုန်ကြအဲ့ဒါသူ့ပြမနာမဒိဗ္ဗဆက်ခုနဲ့ကြည့်တွေ့တော့မှဟဲ့ငါအချံအရာ900အဝိသီဆင်းသွားတာဒါကြောင့်ပျောက်ကုန်တာနော်ငါအသက်နဲ့ငါခန္ဓာအာယုသင်္ကာရဘလောက်ကျန်သေးသလဲငါရဲ့အချံအရာဤနည်းဖြင့်မှကျန်ရတဲ့နတ်သမီး900ဘလောက်ကျန်နေဦးမလဲလို့သူစဉ်းစားကြည့်ပါတယ်ဒိဗ္ဗဆက်ခုနဲ့ကြည့်လိုက်တော့သူ့ဘက်နဲ့သူ့ခန္ဓာလည်းပဲမကြာခင်ဘောကာလမှာကွဲလွန်ကျန်ရတဲ့နတ်သမီး900နဲ့မကြာခင်ကွဲလွန်အကုန်လုံးအဝိဇ္ဇိတို့ရောက်ကြရမယ်လို့ဒိဗ္ဗဆက်ခုမှာထင်တဲ့အဲ့ဒီအချိန်ကြည့်လိုက်စီတော့ဘုရားမနတ်မင်းရဲ့ဘုံဘိမှန်တက်ခုလုံးတဲ့အဝိဇ္ဇိငရင်းမိတက်လောင်တယ်လို့ဆိုရင်ဘုန်းကြီးတို့ပရိသတ်မလွန်ဘူးနော်ဘုရားမနမင်းရဲ့ဘုံဘိမ့်မှာတစ်ခုလုံးကအဝိဇ္ဇိငရဲ့မိတက်လောင်းနေတယ်လို့ပြောရင်လွန်ပါမလားမလွန်ပါဘူးအေးမလွန်ပါဘူးမလွန်တဲ့စကားဘုန်းကြီးတို့ပြောပါတယ်ဟုတ်လားခါသေးလို့မလွန်ကလေးလို့ဆိုတော့သူ့ဘုရားမနမင်းရဲ့ရှင်ထဲမှာတောက်လာတဲ့မိတဲ့တော့ကဘာဖြစ်လဲ အဲဒီဘောကဝေဒနာပိုင်းပြောလိုက်တော့ဓမ္မနာကဝေဒနာဘာဝေဒနာဘောမသခင်တို့ကြောင့်ပြီးဆိုပန်းကုန်းတွေဆက်နေတဲ့အချိန်တုန်းကဓမ္မနာကဝေဒနာယခုကနတ်သမီး900အဝိဇ္ဇသူပြောင်းပြီးငါလည်းမကြခင်လိုက်ရမေးလို့စဉ်းစားပြီးတော့ဓမ္မနာကဝေဒနာအော်လောကဆိုတာဝမ်းသာတက်လှဲ့ဝမ်းနဲ့တက်လှဲ့ဒါပဲရှိတယ်လို့သဘောကျအောင်စဉ်းစားဟုတ်လားဒီနှစ်ခုလှဲ့လည်နေတာဘယ်နှစ်ခုလှဲ့တယ်ဝမ်းသာတက်လှဲ့ဒေါ်ရကြဝမ်းနဲ့စရာတက်လှဲ့ဟုတ်လားဝမ်းသာပြန်တော့ဗာပြည့်လည်းຢາກမီလောင်တယ်ဝမ်းနေတယ်ပူဆွေးတယ်ငိုကြွတယ်စိုးရင်တယ်ဆိုတော့ဓမ္မနာကဝေဒနာမှာဒေါသမီးလောင်ရတယ်ဟုတ်လားဩကင်ကြီးမပူဘူးလားသူ့ပြမနမိတ်ရဲ့ဩကင်ကြီးမပူဘူးလားပူလာတယ်သူ့ပြမနာကနတ်ဒီမမနေတဲ့နတ်ဒီကပြည့်စုံပြီးတော့ဘုရားရှင်ကိုယ်တော်များတမောက်လာရောက်လို့ရောက်ပါတယ်နေသံဩတရတတမိတံစိတ်တံနေသံဥပေကမိတံမနောဘုရားကြည့်တော်မူသောမြတ်စွာဘုရားတပည့်တော်ရဲ့စိတ်ထဲမှာထိတ်ထိတ်လန့်လန့်နေအမြဲတမ်းဖြစ်နေပါတော့ဘုရားတဲ့သူ့ပြမနမင်းရဲ့စိတ်ထဲမှာပါရင်ဖြစ်ရနေသံဩတရတတမိတံစိတ်တံဒီစိတ်ဒီအမြဲတမ်းထိတ်ထိတ်လန့်လန့်နေရကြောင်းပါအားကြောင့်တထိတ်ထိတ်တလန်းလန်းဖြစ်ရသလဲဆိုတော့ဟိုထိတ်ပြားကနတ်သမီး900ကအဝိဇ္ဇီသွားပြီမဟုတ်လားဘာလဲဘယ်တော့သွားရမလဲအချိန်မဲရက်ပိုင်းနိုင်ရီပိုင်းကျန်တော့တယ်မကြခင်လိုက်ရမယ်ဆိုတော့မထိတ်လန်းဘူးလားသနေသံဩဒရတမိတံစိတ်တံနေသံဥပ္ပိကမိဓမ္မနောမေတ္တိတော်ရဲ့မနောစိတ်တိဤဓမ္မနောဤစိတ်တိကဥပ္ပိကံထိတ်ထိတ်လန်းလန်းဖြစ်နေပါသည်ဘုရားဩတရမတံကြောက်ကြောက်ရွံ့ရွံ့ဖြစ်နေပါတော့ဒီဘုရားကြောက်ရွံ့ထိတ်လန့်နေတဲ့ဒီစိတ်ကိုနိဗ္ဗာန်ပင်ဟိငြိမ့်စေတော်မူပါမြတ်စွာဘုရားထိတ်လန့်ကြောက်ရွံ့နေတဲ့ဒီစိတ်ကိုငြိမ်းချမ်းအောင်ဆောင်ရွက်တော်မူပါဟုတ်လားဒီတော့ဒီနေရာစဉ်းစားဖို့ကသူ့မြတ်မနတ်မင်းဓာစီစိန်ခံတယ်ဆိုတော့ဘုရားတို့ပရိသတ်ကုဏကပြောပြီးသည်နတ်သမီးတထောင်နဲ့စိန်ခံဝေဒနာပိုင်းကဒုက္ခဝေဒနာသောမဟုတ်သောမနတာဝေဒနာဘာလောင်ကလေးဆိုတော့ຢາກမိလောင်တာပဲတဲ့ဟုတ်လားဩကင်ဘူးကြီးမဟုတ်လားအဲ့ဒီဩကင်ဘူးဆိုတဲ့နတ်စီစိန်သူပါကြောင့်ကဲ့နေသလဲလို့ဆိုတော့တဏအစီးပြီးဝေဒနာထဲမှာစိတ်ဝင်နေတယ်အနာတုံးထဲမှာအစူတသိမ့်ပြီးတော့ပြတ်နှံ့ကြီးဝင်နေသလိုပေါ့ဝေဒနစ်ခန္ဓာထဲမှာတဏ္ဏဆိုတဲ့အစူတအစီတကသိမ့်ပြီးတော့ဝင်နေသည်ဖြစ်၍မိတ္တဆရမတောက်လောင်းတဲ့ဘုံသုံးပါးတဲ့ဩခင်းဘုံမှာဒီဝေဒနာဆိုတဲ့အသာတုံးကကတ်နေတာဟုတ်လားဘုရားဟောဤတော့ပရိသတ်သဘောကြအောင်မှတ်ပါနော်အသာတုံးထဲမှာအစူတတ်သည်စိတ်ပြီးတော့ဝင်မနေဘူးလားဝေဒနာဆိုတဲ့အပန်းတုံးလေးကိုခံစားခံစားစံစားစံစားနေကြတဲ့ဘုန်းကြီးတို့ပရိသတ်တွေလည်းပဲအဲ့ဒီဝေဒနာတဲမှာခံစားတိုင်းစံစားတိုင်းဖြစ်တဲ့ဝေဒနာတဲမှာတဏ္ဏဆိုတဲ့အစီးတွေအစူတတ်သည်စိတ်ပြီးတော့ဝင်မနေဘူးလားအဲ့ဒီအစီးမခံအစူတတ်မခံတဲ့အတိုင်းကြောင့်ဩကင်ဘူးကြီးမာကတ္ထာအဲ့ဒါဒုက္ခသစ္စာဟုတ်လားတဏ္ဏဆိုတဲ့အစီးတအစူတတ်ကသမုဒယသစ္စာတဲ့နော်ကနေတဲ့အတွေ့အကြုံအလောင်းခံရတာကဒုက္ခသစ္စာဟုတ်လားကနေတဲ့အတွေ့အကြုံလောင်းခံရတာဘာသစ္စာရန်ကုန်ကတရားဓမ္မတွေရန်ကုန်မြို့ကြီးကမခွာနိုင်ကြဘူးတဲ့မဲကျပြတဲ့ဇာကစဉ်းစားပြီတော့ဒီအိုဒီအိမ်ဒီကျိုးဒီဂျင်းဒီပဆိုးဒီဓမိန်ကမခွာနိုင်ကြဘူးတဲ့ခွာနိုင်ရဲ့လားဒီဩဒီအိမ်ကမခွာနိုင်ဒီကျိုးနဲ့ဒီကျင်းကမခွာနိုင်ဒီပဆိုးနဲ့ဒီဓမိန်မခွာနိုင်တော့တဏှာအစည်းဒီဝေဒနာမှာစိတ်ပြီးတော့ဝင်ကြသည်ဖြစ်ခြင်းကြောင့်မိဩကင်းကြီးထဲမှာပါပြည့်တဲ့ကပ်ပြီးတော့လောင်ရတယ်ဟုတ်လားအဲ တ္တကိုဆင်ခြင်ခြင်းနှလုံးသွင်းခြင်းဒီပါလဲလို့ဆိုတာသစ္စာပါတယ်လေပฏิပဌာန်းတရား၄ပါးထဲမှာပရိသတ်ပေါင်းသူတော်ကောင်းတော်ဓမ္မနုပသနာပฏิပဌာန်းရှိပါတယ်ဟုတ်လားဓမ္မနုပသနာပฏิပဌာန်းဆိုတာကခန္ဓာ၅ပါးရဲ့သဘောနိဝရဏ၅ပါးရဲ့သဘောအာယရဏ၁၂ပါးရဲ့သဘောဓာတ်တဆိတ်၈ပါးရဲ့သဘောသစ္စာ၄ပါးရဲ့သဘောတဲ့ဒီသဘောတွေကိုသင်ခြင်းနာဓမ္မနုပသနာဟုတ်လားကုသိစာရဲ့သဘောကိုသင်ခြင်းတော့ဓမ္မနုပသနာပฏิပဋ္ဌာန်မဖြစ်ဘူးလားပฏิပဋ္ဌာန်တရား၄ပါးထဲမှာဓမ္မနုပသနာပฏิပဋ္ဌာန်ဖြစ်ပါတယ်အေးကမ္မထာအနေနဲ့ပြောရင်ဘာကမ္မထာလဲဆိုတော့သစ္စာကမ္မထာဖြစ်ပါတယ်ဟုတ်လားအဲ့ဒီသစ္စာကမ္မထာဖြစ်တဲ့သာနာပိုက်ဘုန်းကြီးတို့ပြိဿနှုတ်တိုက်ရထားပါစီနော်တဏ္ဍသမုဒယဒုက္ခသမုဒယောတပိုက်တဏ္ဍនិရောဓဒုက္ခនិရောဓောတပိုက်ဟုတ်လားကဲသူမြတ်နာသကုဏကပြောခဲ့ပြီးဝေဒနာခန္ဓာမျိုးဖြစ်တဲ့ဝါမြောက်ဝန်ပါနဗမိတထောင်းနဲ့ခံစားရတဲ့အခါသမဏတဝေဒနာယာကဆိုတဲ့မိမတောက်လားနဗမိငါယကုံပြီအဝိစီရောက်ကုန်ကြပြီငါလည်းမကြခင်လိုက်ရမယ်ဆိုတော့ဒေါမနသဝေဒနာမှာဗာမိတောက်တဲ့ဒေါသမိဟုတ်လားဩဘဝဆိုတာပေါင်းသင်ဆက်ဆံရတဲ့အခါဒေါမနသတွေဖြစ်လို့ခွဲခွာရတဲ့အခါဒေါမနသတွေဖြစ်ကြတဲ့ဒေါမနသတဲလက်ဒေါမနသတဲလက်နဲ့ဝေဒနာမှာမိလောင်နေတာကိုပဲဘဝလို့ခေါ်တယ်ဟုတ်လားဧတိဘူမကကာမယူပအာယူပဆိုတဲ့ဘုံ၃ပါးတော့သည်တဲ့တေဘူမကကာမယူပအာယူပဆိုတဲ့ဘုံ၃ပါးတော့သည်အတိတ်တအလျံတပြောင်းတော့တောင်းလာ၍နေကြကုန်သောအဂါရဝိယအိမ်ကြီးအိမ်ကောင်းတို့နဲ့တူကြသည်လို့ဓဋ္ဌာဘာကောင်းစွာမသွေမှတ်တိုက်ပါပေကုန်သည်ဣရသူပြမနာသဗ္ဗယကိုရောမြတ်ကအလောင်းမခရအောင်ပါဟောတယ်လဲလို့ဆိုတော့နိညတရဘုဇာတပတ္တနိညတိန္ဒရိယသံဝရနိညတရသဗ္ဗနိသေကသုထိန်ပတ္တမိပါဏိနံတဟောပါတယ်ဒါတော့ဒီနေ့အပိုလေးစဉ်းစားဖို့တခုဘာထွက်လာတယ်လဲလို့ဆိုတော့ဘယ်နည်းပြနတ်ပြည်သစ်တွေထိတ်ကောင်းပြကနတ်သမီး900အဝိဇိရောက်သွားတယ်ဆိုတော့ကြောက်စရာမကောင်းလားအဝိဇ္ဇိတို့ပို့တဲ့အကုသိုလ်ကံဆိုတာဟာလေအမေတ္တဓာရဲ့အဖေတ္တဓာရဲ့ယဟန္တာတ္တဓာရဲ့ဤညွတ်နေတဲ့တန်ခါကိုကွဲပြင်းအောင်လုပ်တာရဲ့ဘုရားကိုယ်တော်မြတ်သိစီဥအောင်စောကားတာရဲ့ဘယ်နှမျိုးလဲသေသနန္တရိယကံကြီး၅ပါးဟုတ်လားကောင်းမှုမကောင်းမှုဆိုတဲ့အကြောင်းလက်မခံကောင်းကျိုးဆိုးကျိုးဆိုတဲ့အကျိုးမယုံကြည်ကောင်းမှုလုံးဆရာမလိုဘူးဆိုတဲ့ဝါဒအဲ့ဒီသုံးခုကိုအနိယတမိစ္ဆာဒိဋ္ဌိလို့ခေါ်တယ်ကောင်းမှုမကောင်းမှုဆိုတဲ့အကြောင်းကြောင့်ကောင်းကျိုးမကောင်းကျိုးဖြစ်တယ်ဆိုတာကိုလက်မခံကောင်းတဲ့အမှုတွေလုံးဆရာမလိုဘူးဆိုတဲ့ဒီဝါဒကိုပါခေါ်တယ်အဲ့ဒီနိယတမိစ္ဆာဒိဋ္ဌိသမားလည်းပြန်သွားတယ်လို့ဆိုတော့သိရင်အဝိဇ္ဇိငရဲတော့ကိန်းတည်သွားပါတယ်အဲ့ဒါကြောင့်အဝိဇ္ဇိရောက်ကြောင်းမကောင်းတဲ့အမှုကိုအတော်ချုပ်6ခုလို့မှတ်ပါတဲ့နော်ဘေဇာနန္ဒရိယကံကြီးက5ပါးရဲ့နိယတမိစ္ဆာဒိဋ္ဌိရဲ့ဘယ်နှပါးအဲ့ဒီ6ပါးသောမကောင်းမှုတွေပဲကိုပို့တယ်ဘယ်နဲ့ဗျာနတ်ပြည်သစ်ပင်ထိပ်ပြပန်းခူးတဲ့နတ်သမီး900အဲ့ဒီသစ်ပင်ထိပ်ကောင်းများကအမေလည်းပဲသတ်မှလဲနတ်ဒီမာမေတ္တဖေတ္တယဟန္တာကသူတို့မလောက်ပါဘူးနော်နိယတမိစ္ဆာဒိဋ္ဌိလေသူတို့ရှိကြတာမဟုတ်ပါဘူးတဲ့ဘာဖြစ်လို့အဝိဇ္ဇိသဆင်းသွားကြသလဲလို့ဆိုတော့အပ္ပရာပရိယဝေဒနီယကံကြောင့်တဲ့ဘာကြောင့်လဲ
အပရပရိယကမ္မရဟိတောဗတ္တောနမနတ္တိဟုတ်လားအပရပရိယကမ္မရဟိတောအပရပရိယဝေရဏိယကမ္မကင်းသောဗတ္တောနမတတဝတိတိနတ္တိမရှိကြပေဘူးအပရပရိယဝေရဏိယကမ္မကင်းလွတ်တဲ့တတဝအဓိကပါမရှိနိုင်ဘူးတဲ့အပရပရိယဝရဏိယကံဆိုရပဲလို့ကံမျိုးလဲဆိုရင်ကောင်းမှုတစ်ခုဖြစ်ဖြစ်မကောင်းမှုတစ်ခုပဲဖြစ်ဖြစ်ကောင်းမှုမကောင်းမှုဒီနှစ်ခုကိုပြုတဲ့အခါတဲ့ပြုပြီးတဲ့အချိန်ကစဇဘဝအတွင်းချက်ချင်းအကျိုးပေးရင်အဲ့ဒါကိုဒိဋ္ဌာဓမ္မဝေဒနိယကံဟုတ်လားသီရဏခုနှစ်ကြိမ်ဖြစ်တဲ့ကောင်းမှုမကောင်းမှုမှာပထမဖြစ်လိုက်တဲ့သီရဏသည်ဒီဘဝကိုအကျိုးပေးဖို့ဖြစ်ပါလိမ့်မယ်။တတမဖြစ်လိုက်တဲ့သီရဏသည်ဒုတိယဘဝအကျိုးပေးဖို့ဖြစ်ပါလိမ့်မယ်။မှန်ပြီလား။ကောင်းမှုဖြစ်ဖြစ်မကောင်းမှုဖြစ်ဖြစ်နှစ်ခုသလုံးပြုသီရဏသည်အများဆုံးခုနှစ်ကြိမ်ဖြစ်ပါတယ်။ပထမဆုံးဖြစ်တဲ့သီရဏသည်ဒီဘဝမှာအကျိုးပေးဖို့မတ္တမဖြစ်တဲ့စေတနာကဒုတိယဘဝမှာအကျိုးပေးဖို့ဟုတ်လားဒီဘဝမှာအကျိုးမှမပေးဘူးဆိုရင်ပထမစေတနာရဲ့အခွင့်အရေးမရှိတော့ဘူးတဲ့သူဒီအချင်းကြီးဖြစ်သွားပြီအဲ့ဒါအဟောတိကံမတ္တမစေတနာဒီဒုတိယဘဝအကျိုးပေးဖို့သိတဲ့ပေါက်ဖြစ်ရမယ်ပေါ့အဲ့ဒါတတ္တမစေရဏကဒုတိယဘဝမှာအကျိုးမပေးဘူးဆိုလို့ရှိရင်အဲ့ဒီတတ္တမစေရဏသည်အဟောတိကံနဲ့ကံလောက်သာဖြစ်ပြီးတော့ကံအကျိုးမဖြစ်တာကိုဟောတိကံခေါ်တယ်။မှန်ပြီလား?မှန
်ပ
ါပါဗျာ။စေရဏဘယ်နှကျိ?မှန
်
ပါပါဗျာ။ပထမဆုံးဖြစ်တဲ့စေရဏဘယ်ဘဝအတွက
်?
မှန်ပါပါဗျာ။တတ္တမစေရဏဘယ်ဘဝအတွက
်?
ဧတတိဘဝမှာပါရမစေရဏအကျိုးပေးတတ္တမစေရဏဒုတိယဘဝအကျိုးပေးပြီးခြင်းနဲ့ပြီးပြီးတော့မပြီးခြင်းနဲ့နိဗ္ဗာန်စီတော့အလေကျန်တဲ့စေရဏ၅ခုကအလေကျန်တဲ့စေရဏ၅ခုကတော့တတ္တိယဘဝမှာစပြီးတော့သံဃာရတျောက်လုံးတျောက်လုံးနိဗ္ဗာန်တကားပေါက်ရောက်တဲ့အထီးရဲ့ဘဝတစ်ခုခုမှာအကျိုးပေးကိုပေးလိမ့်မယ်အဲ့ဒါအရှိကြီးအကြကြီးသွားတယ်အလေစေရဏ၅ပါးမှန်ပါဗျာဘုရားပရိသတ်အခက်ခဲမရှိပါဘူးနော်စေရဏ9ကြိမ်ဖြစ်တဲ့အခါနော
်
ပထမဖြစ်တဲ့စေရဏသည်ဒီဘဝအတွက်အကျိုးပေးရမယ်ဒီဘဝမှာသူအကျိုးမပေးရင်သူဒီဟောတိကံဖြစ်သွားတယ်ဒုတိယတတိယတွေမှာပရမစေရဏကဘာမှအကျိုးမပေးတော့သူကလည်းသူသတ်မှတ်ပြီးသားနေခွဲထားတယ်မတ္တမစေရဏကဘယ်ဘဝအတွက
်
ဒုတိယဘဝမှာမတ္တမစေရဏအကျိုးပေးရပေမပေးရင်သူ့ရဲ့နေပယ်ကုန်ပြီတဲ့ကံတန်ဖြစ်ပြီးအကျိုးမဖြစ်တဲ့အဟောတိကံလို့ခေါ်လိုက်ဘယ်စေရဏကြံအလဲစေရဏ၅ခုကြံတယ်အဲ့ဒီကြံနေတဲ့အလဲစေရဏ၅ခုကဘယ်ကစမ်းလဲဆိုရင်တတိယဘဝမှာစသည်တော့ဟိုနိဗ္ဗာန်ရှိပြီးဝေဇံမိတ်အဒီသံတရာခကြီးအရှိကြီးတောက်လျှောက်လိုက်ပြီးတော့အခွင့်ပါတိုင်းပါတိုင်းသူ့ဘက်ကအရှိန်အားကောင်းတိုင်းကောင်းတိုင်းအကူကြီးအထောက်ပံ့ကိုရတိုင်းရတိုင်းအလဲစီရဏ၅ပါးကဓမ္မပရာလုံးအကျိုးပေးပါလိမ့်မယ်ဟုတ်လားအဲဒီလိုတသံတရာလုံးလိုက်ပြီးတော့အကျိုးပေးမဲ့အလဲစီရဏ၅ပါးတတိယဘဝမှာစနိဗ္ဗာန်ရောက်သည်အတိနော်အလဲစိရဏ၅ပါးကိုပါခေါ်တယ်လို့ဆိုတော့အပရပရိယဝေဒနိယကံလို့ဒီလိုခေါ်ကြတာကံ၄ပါးမဖြစ်လားစိရဏ9ခုကိုတော့ပုံပုံပဲပုံတယ်နော
်
ပထမဖြစ်တဲ့စိရဏတစ်ပုံပါတမဖြစ်တဲ့စေရဏတပုံအလဲစေရဏ၅ခုကိုတပုံဘယ်နှပုံပါတမစေရဏဒီဘဝအကျိုးပေးတော်ဒိဋ္ဌဓမ္မဝေရဏိယကံပါတမစေရဏသိတိဒီနောက်ဘဝဒုတိယဘဝမှာကျိုးပေးတော်ဥပပေဇာဝေရဏိယကံဟုတ်လားအလဲစေရဏ၅ပါးကမပေ တသံ္တရာလုံးနိဗ္ဗာန်မရောက်မယ်ရှင်တတ္တိယဘဝကစပြီးတော့သံ္တရာအရှိကြီးလိုက်ရလိုက်ရခွင့်ပါတဲ့ပါတဲ့ကျိုးပေးတာကိုတော့အပရာပရိယဝေရဏိယကံနဲ့ဟုတ်လားပထမစေရဏဒီဘဝအကျိုးမပေးရင်သူကဟောပြီးခေါ်လိုက်ပတ္တမစေရဏဒုတိယဘဝကျိုးမပဲ့ရင်သူကအဟောတိခေါ်လိုက်အလဲစေရဏ၅ဘက်ကတော့အဟောတိရလို့ဘယ်တော့မှမရှိဘူးတဘဝဝမှာအကျိုးပေးကိုပေးမှာရှင်းလားပရိသတ်မြတ်ကဲညာအဲ့ဒီအပရာပရိယကုသိုလ်စေရဏအကုသိုလ်စေရဏတွေဟာစတင်အကျိုးပေးဖို့ရန်ဘယ်ဘဝကစကြတယ်တတိယဘဝမှာစကြတယ်ပထမစေရဏဒီဘဝလေးသတ္တမစေရဏဒုတိယဘဝလေးအလဲစေရဏ၅ပါးကတတိယဘဝကစပါတဲ့ဟုတ်လားအဲ့ဒီတတိယဘဝကစကြိုးပြီးမဲ့လဲစေရဏ၅ပါးထဲမှာကုသိုလ်လည်းရှိမယ်အကုသိုလ်လည်းရှိမယ်အဲ့ဒါကြောင့်အရှိကြီးအရှိကြီးမရင်မတွဲနဲ့နေလခဲ့ရတဲ့သီလခဲ့တဲ့တံတရာခရီးတလျှောက်လုံးအပရာပရိယဝေရဏိယကံလို့ဆိုတဲ့အကျိုးမပေးသေးသောအကျိုးမပေးသေးသောအကျိုးပေးဖို့ရန်စောင့်နေသောအခွင့်အရေးကိုမျှော်နေသောအာပေထောက်ပံ့မှုတစ်ခုခုကိုစောင့်နေသောဟုတ်လားအပရာပရိယကံတွင်တဲ့ကုသိုလ်ရောအကုသိုလ်ရောတတဝတိုင်းတတဝတိုင်းရှိကြပေတယ်လို့နှလုံးသွင်းထားလိုက်ကြပါအဲဒါကြောင့်အပရာပရိယကမ္မရဟိတောအပရာပရိယဝေရဏိယကမ္မကိလောသောသတ္တနာမပတ္တဝါမိတိနတ္ထိမရှိကြပေဘူးတဲ့နတ်ပြည်သစ်တဲ့ဒေကောင်များပန်းခုရဏသမီးတွေဖြုံးကနေသေပြီးတော့အဝင်စီးရောက်ကြတာနတ်ကြီးမှပြုတဲ့အကုသိုလ်အမှုတွေမဟုတ်ဘူးပရိသတ်များပေမပြုတဲ့အကုသိုလ်တွေလဲဆိုတော့လွန်လည်ပြီးတဲ့ဘဝတွေဘဝတွေဘဝဟောက်နေတုန်းကပြုလာခဲ့တယ်အပရာပရိယဝေဒနိယအကုသိုလ်ကံတွေလို့မှတ်ပါရပါလားနတ်ကြီးကနေဘယ်နဲ့အဝိဇ္ဇဆင်းရသလဲလို့မေးရင်အဖြေကိုဘုန်းကြီးတို့ဒီလိုဖြေပါတယ်ဟုတ်လားဘဝဟောက်နေဘဝဟောက်နေမရင်နိုင်မဘဝဟောက်နေကလောက်ခဲ့ပြီးတဲ့အပရာပရိယကံလို့ဆိုတော့အလဲစေရဏငါးပါးသည်စောင့်နေတယ်ဟုတ်လားအကုသိုလ်ပိုင်းကဘာစောင့်တယ်လဲလို့ဆိုရင်တိကုသိုလ်ရဲ့အရှိန်အဟောင်းအာနေမှုစောင့်တယ်နေ့ပြစ္ဆုတ်ပံအကုသိုလ်ရဲ့အထောင်းအပံ့တစ်ခုခုကိုစောင့်တယ်အကုသိုလ်ပိုင်းကကုသိုလ်အပရာပရိယကံပိုင်းလေဒီအတိုင်းပဲအကုသိုလ်အရှိန်အဟောင်းအာနေမှုနဲ့ပစ္စုပန်ကုသိုလ်အရှင်အဟောင်းအထောင်းအပံ့တစ်ခုခုကိုစောင့်ပြီးတော့အပရံပရိယကုသိုလ်ကံကလည်းအကျိုးပေးပါတယ်ဟုတ်လားဘုရားမနတ်မင်းရဲ့နတ်သမီး900အဝိဇ္ဇပါကြောင့်သောဆိုရင်ဒီလိုဖြေရပါတယ်ဘုရားမနတ်မင်းနဲ့တော့ကျန်ရတဲ့နတ်သမီးတွေအဝိဇ္ဇသွားမှလည်းဒီလိုပဲတဲ့အပရံပရိယအကုသိုလ်ကံအရှင်ကရုပ်တရက်ဝင်လာပြီးတော့အဲ့ဒီနတ်စီနတ်စီစဉ်ခံစုံနေတဲ့ဒုဘဝမှာကုသိုလ်အသိကိုအထောက်အပံ့အနေနဲ့သူတို့မစုဆောင်ကြဘူးတဲ့ဟုတ်လားအဲ့ဒါကြောင့်ဓမ္မနတ္တဝေဒနာမှာဗံမီတောက်သွားတယ်လေသာရစံသာရဝေဒနာခန္ဓာပါခန္ဓာဝေဒနာခန္ဓာဆိုရင်ဒုက္ခသစ္စာဝေဒနာခန္ဓာဆိုရင်ဗာသစ္စာအဲဒီဝေဒနာကိုတောင်းပြီးတော့ခံစားဖို့စံစားဖို့ကိုတောင်းပြီးတော့ကောင်းဖို့ကိုပြုကြခြင်းတော့တောင်းတယ်ဆိုတဲ့တဏှာဒီသမှုရာသစ္စာယခုအခါဖြစ်ကြပြီးတော့ခံစားရစံစားရမယ်ဝေဒနာတွေကအနာဂတ်မှာဒုက္ခသစ္စာဖြစ်ကြမှာပါတကားဟုတ်လားခံစားဖို့စံစားဖို့အာထုတ်နေတဲ့စေရဏတွေကအာထုတ်တဲ့စေရဏတွေကဘာဖြစ်မလဲပုံညာပြီးသင်္ခါရလို့ဆိုရတဲ့ကမ္မဝတ်တွေတဲ့ယခုလောကုသိုလ်ကောင်းမှုကိုအားထုတ်တဲ့စေရနာကပုံညာပြီးသင်္ခါရဆိုသောကမ္မဝတ်ဘာဝတ်လဲခန္ဓာဖို့ဆန်းစားဖို့တောင်းတဲ့တဏ္ဍာတိကိလေသာဝတ်ကမ္မဝတ်ကိလေသာဝတ်နှစ်ပါးသမုဒယသစ္စာဟုတ်လားခ ံရဆံရတဲ့ဝေဒနာသည်ဒုက္ခသစ္စာရပါလား တဏ္ဏသမုဒယဒုက္ခသမုဒယဟုတ်လားတဏ္ဏနိရောဓဒုက္ခနိရောဓဒီလိုမဟုတ်လားအဲ့ဒီလိုဆင်ခြင်သုတ်တဲ့ဉာဏ်ကိုပါဉာဏ်လို့ခေါ်လဲလို့ဆိုတော့သစ္စာဉာဏ်တဲ့ပါဉာဏ်လဲသေဒနာရဲမှာသစ္စာဉာဏ်ဝင်သွားကြပြီတဲ့သေဒနာရဲမှာဘာတွေဝင်သွားသစ္စာဉာဏ်ဝင်တဲ့သေဒနာမှာတဏ္ဏအစီခံလေဟုတ်လားသစ္စာဉာဏ်ဝင်သွားတဲ့သေဒနာရဲမှာတဏ္ဏအစီပါအောင်မှာတဏ္ဏအစီခံတဲ့အတွက်ကြောင့်ဘယ်ဘဝဘယ်ဘုံကိုပဲရောက်ရောက်ဘောသောပါစရဲ့ဩကင်းမူကြီးတဲ့မှာရောက်ခြင်းတိုင်းရောက်ပါစေတော့ကြောက်ခဲကိုပြစ်ချသလိုမကတ်တော့ဘူးတဲ့ဟုတ်လားအဲ့ဒါကြောင့်မကတ်တဲ့လူချမ်းသာရရတဲ့မကတ်အောင်ရှင်းသုံးဖို့နော်ဆိုလိုက်ကြပါတဏသမှုတရားတဏသမှုတရားဒုက္ခသမှုတရားတဏသမှုတရားဒုက္ခသမှုတရားတဏ္ဏသမုဒယဒုက္ခသမုဒယနောက်တစ်ပါးတဏ္ဏနိရောဓဒုက္ခနိရောဓတဏ္ဏနိရောဓဒုက္ခနိရောဓတဏ္ဏနိရောဓဒုက္ခနိရောဓဘိကဝေပရိသနေပါจิตာจิตံမီတော့တဏ္ဏသမုဒယခန္ဓာကိုယ်ဆက်စားခြင်းကိုမျော်လင့်တောင်းတတဲ့တဏှာရှိခြင်းကြောင့်ဒုက္ခသမုဒယဝရဏခန္ဓာဆိုတဲ့ဒုက္ခသစ္စာတရားဖြစ်ပေါ်မည်လို့ဓာတဘောကောင်းစွာမပေမထိုက်ပါပေတည်းတဏှာနိရောဓဒုက္ခနိရောဓဘိက္ခဝေပရိသလေးပါးချက်တချက်သမီးတော့ဌာနနိရောဓခံစားဖို့စံစားဖို့ကိုမမျော်လင့်တော့ဘူးခံစားရစံစားရတာဝေဒနာခန္ဓာဒုက္ခသစ္စာပဲလို့သဘောကျသည့်အတက်ကြောင့်ခရီးဒုက္ခသစ္စာဆိုင်ရင်ပါဝင်တဲ့ဝေဒနာကိုတောင်းတဲ့တဏှာခြုံငိမ့်ပြီးဖြစ်ခြင်းကြောင့်ဟုတ်လားဒုက္ခနိရောဓဝေဒနာခန္ဓာဆက်ရှိတဲ့ဒုက္ခသစ္စာတရားတွေရဲ့ချုပ်ငိမ့်မှုသည်ဟောသည်ဖြစ်ပါပေဣတိသဘဂဝါဘုံတော်ချောင်းဆုံးတစ်ပါးကောင်းတွင်ပြည့်စုံတော်မူသောဘုရားသခင်မြို့သည်အဝဇ္ဇာကရုဏာရှိဓမ္မတအာရှင်ဟောကြားတော်မူခဲ့ပါပေသတည်းသေရနာရမတဏ္ဏအစီခံစေဖို့သစ္စာဉာဏ်ပြထမ်းပြီးတော့ကောင်းမှုကိုပြုတဲ့ဟုတ်လားဒီကနေ့ညအဘယ်ရန်မျိုးနဲ့သူမျိုးနေသားတို့ရဲ့ကထိန်အနုမောဒနာမှာသစ္စာ၄ပါးတရားတဲ့ဘုရားပရိသတ်ပြီးကြပါစို့ဗျာမေတ္တာမေစုသကောလောကေသူဖုံလောဟောတုသဗ္ဗရာမေတ္တာဘုဗ္ဗသုခန္တေနသုခန္တုဝါသိတာပဇာမေတ္တာမေစုသကောမေတ္တာတိဟုသောမေစုသကအနပံမင်းကြီးသည်လောကေလူကိနာယလောကဓာတ်တစ်ခုလုံး၌သဗ္ဗရဏိနိညာညာခသိင်းသောကာလတော်၌သူခေါလောကျိုင်းလိုက်စွာပွင့်သည်ဟောတုကောင်းစွာမသောဖြစ်ပါစေသတည်းမေတ္တာဘုဗ္ဗသုခန္တေနမေတ္တာတိဟုသောမေစုသကအနပံဤယနံဖြင့်ဝါသိတံထောအမွေအကုံသောဗဇာကဘာသူကဘာသာနိုင်ငံသူနိုင်ငံသားလူအများတို့သည်အဘရနိနိညာညာခသိန်သောကာလတော်၌ဒုက္ခံတုကိုစိတ်နှဖြာလောဧသာဖြင့်ဤကကျေဝချမ်းသာကြပါစေကုန်သတည်း